ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီမြို့ကစုံကျေးရွာထဲမှာမြမတပ်မတော်နဲ့ဒေသရင်းအခြေပြုနေတဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်နဲ့ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပ်မတော်ကရွာသားတွေကိုဖမ်းဆီးခဲ့သလိုရာနဲ့ချီတဲ့ရွာသားတွေလည်းစစ်ဘေးတိတ်ချောင်နေရပါတယ်။အခြေအနေပြည်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ဒီနေ့မနေ့မှာကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်စည်းမြို့ကစုံရွာသွင်းဖြစ်ပွားခဲ့တဲ့စိုက်ပွဲကြောင့်ရွာသားတူစီကိုင်းမှုရှိတယ်လို့မြမသမတော်ကနေရွာသား3ဦးကိုဖမ်းဆီးသွားတယ်လို့ကစုံချေးရွာသားတူကပြောပါတယ
်။ဒီတိကျနေနေပါတော့ဒီမှာစစ်တပ်တွေအနောက်ဘက်နဲ့လာပြီးလို့ဒီလိုတော့အားလုံးဒီမှာဒုက္ခရောက်နေလို့အော်တောင်းလို့ဖမ်းသွားရအတိအကျမကြည့်သေးဘူး။ခုလုံးလုံးဆိုတောင်းရောက်ပြီးရဆမတရားဟောဒီမှာရုပ်ပေါ်ကိုဖမ်းသွားလို့လာပြီးတဲ့အချိန်မှာဒီရောက်ဒီမှာနည်းနည်းတန်ရာရပြီးဒီမှာရောက်လာတဲ့
ဖန်စီခံရလူတွေကတော့ကျောင်းဆရာမစော်လွယ်ဆိုင်ဥငော်လာဥလဆော်တို့ဖြစ်ပြီးလက်ရှိဘက်ကိုဖန်စီခော့ဆောင်သွားတာမသိဘူးလို့ရွာသားတွေကဆိုပါတယ်။ရွာသားတွေအနေနဲ့တိုက်ပွဲဖြစ်ပွားစဉ်ထွေပြေးသိမ်းရှောင်နေရတဲ့အခြေအနေကြောင့်မိမိပိုင်ပစ္စည်းတွေကိုစဲဆောင်လာနိုင်ခြင်းမရှိဘူးလို့လည်းဆိုပါတယ်။တိုက်ပွဲဖြစ်ပွားရာရွာကရွာသားနေရာခန့်ဟာဘေးလွတ်ရာ12မိုင်ကွာမှာရှိတဲ့နမ်မစီမြို့လမ်းကွာကျေးရွာခရိယံဘုရားကျောင်းမှာခိုးလုံနေရတယ်လို့ဂူညီရေးဖွဲ့ဝင်ဦးလကြာကပြောပါတယ
်။အခုဒုက္ခတွေကြီးကျွန်တော်ဒီမှာဘုရားကျောင်းမှာအကုန်လုံးစုရောက်နေကြပါဘူး။နမကီလမ်းကကျေးရွာမြချင်းပြားကျောင်းနဲ့လမ်းကကက်ကလစ်ပြားကျောင်းမှာရောက်နေကြတယ်ကျွန်တော်တို့အခုကားက20လောက်ပတ်ခေါ်တာအခုအရောက်100လောက်ရောက်နေပြီ
စစ်ဖေးရှောင်ရွာသားတွေကိုသက်ဆိုင်ရာဗာဒာရေးဖွဲ့စည်းတွေလူမှုကူညီရေးဖွဲ့တွေကနေကူညီဆောက်ရှောက်သွားမယ်လို့ဦးလကြာကဆိုပါတယ်လက်ရှိကချင်ပြည်နယ်တွင်းမှာကချင်လွတ်လပ်ရေးဖွဲ့ KIO နဲ့မြမသမတော်တို့ကြားစစ်ရေးသိမ်းမှမှုတွေဆက်ဆက်ဆုစုလို့ဖြစ်ပွားနေပေမဲ့နှစ်ဖွဲ့စလုံးသတင်းထုတ်ပြန်စာမျိုးတော့မရှိသေးပါဘူးအစိုးရပြည်ကချင်ပြည်နယ်ဖကတနိုင်းဒေသဘက်မှာရက်ဆက်ဆူဆူလို့တိုက်ပွဲတွေဖြစ်ပွားနေစေလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကပြောပါတယ
်။တပ်ပကလည်းလူဆောင်မှုတွေရဲ့တချို့ရှိနေတဲ့အခါကျတော့ငင်းငင်းကျွမ်းနဲ့တော့တိုက်ပွဲကတချို့ဖြစ်နေတဲ့အနေအထားမျိုးရှိပါတယ်။အဲဒီနေ့အနောက်ဆန်းကြီးပဲဒီဆေယောရဲ့တမဟာနေအဲရတဲ့ရင်းချောက်ရင်းဆက်လေးရင်းနဲ့ဆက်တဲ့တို့အရင်းနဲ့အဖြစ်များပါ
KIU ဟာမြန်မာအစိုးရနဲ့ NCP ရဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပဲ UWS ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ကဥဆောင်တဲ့မြောက်ပိုင်းတိုင်းဒေသနဲ့ကန်ဖွဲ့မှာပါဝင်နေပါတယ်။တစ်ဖက်မှာလည်း NCP ရဲ့လက်မှတ်ရေးထိုးနိုင်ရေးအတွက်မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းဒေသလူမှုများဖက်ဒရယ်ကောင်စီ UNSC ဆွေးနွေးရေးဖွဲ့တို့ကနေရန်ကုန်မြို့အမျိုးသားပြည်လည်သိမ်းမြေးရေးနဲ့ငြိမ်းချမ်းရေးဗဟုသနမှာဆွေးနွေးနေပါတယ်။အခုလိုနှစ်ဖက်ဖြစ်ပေါ်တဲ့စိုက်ပွဲတွေမှာရွာသားတွေကိုဖမ်းဆီးခေါ်ဆောင်တာလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပေါ်မှာပြည်သူတွေအယုံကြည်မဲ့စေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်ဦးဆောင်အောင်ကဆက်ပြောပါတယ်
။ငြိမ်းချမ်းရေးလည်းလက်နက်ကန်တဲ့အချင်းချင်းပဲငြိမ်းချမ်းရေးလုပ်လို့မရပါဘူး။ပြည်သူလူထုကပါဝင်ရမယ့်အစ်စဖြစ်နေတယ်။တန်လျာဖြစ်နေပြည်သူလူထုရဲ့နာကျင်မှုတွေကလည်းလည်းဒီငြိမ်းချမ်းရေးအလောင်းဝင်းနေပါတယ်။ဒါကြောင့်စပယ်ရပဲချစ်ချစ်ဒီလိုလိုသူ့အမျိုးသမီးတွေကိုအားနာစီကမျိုးကဖတ်နေဆုံးဆောင်ချပေါ်တော့ပြောတတ်ပေါ့
အလားတူရှမ်းပြည်နယ်မြောက်ပိုင်းမန်စုံမြို့နယ်မှာမြမသမတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့စိုက်ပွဲပြီးသမတော်ကလည်းမန်စုံမြို့ကန်10ဦးကိုဖမ်းဆီးမှုတွေရှိနေတယ်လို့လဲတမ်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရသေးတာအုပ်ချုပ်ရေးဖွဲ့သဝန်ရှိသူတွေကပြောပါတယ်လက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ဒေသဘက်မှာတိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့မြမသမတော်တို့ကြားစစ်ရေးသိမ်းမှန်နေစေဖြစ်တယ်လို့စစ်ရေးပြည်ပခဖြစ်စဉ်တွင်နှစ်ဖက်သက်တွေကလည်းလူခွေရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေတယ်လို့လဲမြန်မာနိုင်ငံအမျိုးသားလူခွေရေးကော်မရှင်တာဝန်ရှိသူကပြောပါတယ်ခင်ဗျာ